မနောဒေသတွင်ကလူမှုအတိုင်းအဝိုင်းတွေအတွက်မလေးရှားလူမှုကူညီအသင်းအဖွဲ့တွေရဲ့အကူအညီတွေကိုမြန်မာဘက်ကလက်ခံဖို့ဒီကနေ့နှစ်နိုင်ငံအစိုးရချင်းသဘောတူလိုက်ပါပြီ။မလေးရှားလူမှုကူညီအသင်းအဖွဲ့တွေရဲ့ Food Flotilla for Myanmar မြန်မာနိုင်ငံအတွက်စားနပ်ရိက္ခာပို့ဆောင်မယ့်အစီအစဉ်နဲ့ပတ်သက်ပြီးတော့တရားဝင်လမ်းကြောင်းကနေဆောင်ရွက်ဖို့မြန်မာအစိုးရကပြီးခဲ့တဲ့လပိုင်းတုန်းကတန်တမန်ရေးအရသတိပေးခဲ့ပြီးနောက်ပိုင်းမှာအခုလိုနှစ်နိုင်ငံအစိုးရချင်းသဘောတူလိုက်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအင်ဒိုနီးရှားနိုင်ငံဘက်ကလည်းရခိုင်ပြည်နယ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပြင်တခြားရေးပါတဲ့ခဏတွေအတွက်အကူအညီတွေပေးမယ်လို့ပြောဆိုလိုက်ပါတယ်။မတ်တင်ကီထက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မလေးရှားလူမှုအသင်းအဖွဲ့တွေရဲ့မြန်မာနိုင်ငံအတွက်စားနပ်ရိက္ခာတွေကိုတင်ပေါ်တွင်နဲ့ပို့ဆောင်မဲ့အစီအစဉ်ကိုလက်ခံဖို့ဒီကနေ့မြန်မာနဲ့မလေးရှားအစိုးရတို့ကြားဆွေးနွေးသဘောတူညီချက်ရရှိပါတယ်။လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဒီကနေ့သဘောတူညီချက်ကိုအခုလိုပြောပါတယ
်။သဘောတူညီချက်ကသူတို့ရဲ့အကူအညီပေးမဲ့ပစ္စည်းစင်းကိုကျွန်တော်တို့ရှိပို့ပေးမယ်။ပစ္စည်းစင်းတော့မပါလာသေးဘူး။ပစ္စည်းစင်းပို့ပေးမယ်။အဲ့ဒါကိုကျွန်တော်တို့ကနေပြီးတော့ဟိုရန်ကုန်မှာလက်ခံမယ်လက်ခံပြီးရခါကြတော့အဲ့ဒီပစ္စည်းတွေကိုကျွန်တော်တို့ကပဲတာဝန်ယူပြီးတော့ကျွန်တော်တို့ကရခိုင်ဒီခိုင်ပြည်နယ်ကိုပို့မယ်ရခိုင်အစိုးရရှိအပ်မယ်အပ်ပြီးရင်အဲ့ဒီဟာကိုရခိုင်အစိုးရနဲ့ကျွန်တော်တို့ဝန်ကြီးဌာနကဒီနေပူးပေါင်းပြီးတော့ဖြန့်ဝေမဲ့နေရာတွေရအောင်အများဆုံးဖြန့်ဝေမယ်ကျွန်တော်တို့မှာမှတ်တမ်းနေထားမယ်သူတို့ချက်ချင်းပြန်ပြီးတော့ဒီမှတ်တမ်းတွေပြန်ပို့မယ်အဲ့ဒါကိုပြီးသွားပြီးသဘောတူသွားပြီဒီနေ့အကုန်လုံးအားလုံးနဲ့ဆိုင်တယ် affected area မှာရှိတော့သူအားလုံးအခွဲကြဘူးဘာသာလည်းမခွဲဘူးလူမျိုးလည်းမခွဲပါဘူ
းမြန်မာနိုင်ငံဆိုင်ရာမလေးရှားတန်အမတ်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မှာတော့ရခိုင်ဒေသကိုတင်းမောတွေနဲ့စားနပ်ရိက္ခာတွေပို့မယ်ဆိုတဲ့အစီအစဉ်ကိုဦးဆောင်ခဲ့တဲ့ Khila Phuthira 1 Malaysia KP1M လူမှုကူညီရေးအဖွဲ့ရဲ့ဒုတိယအကြီးအကဲနဲ့ပြန်ကြားရေးအကြီးအကဲတို့လည်းပါဝင်ခဲ့ပါတယ်မူလကရခိုင်ပြည်နယ်စစ်တွေကိုဓာတ်ရိုက်တွားရောက်မယ်လို့ပြောဆိုခဲ့တဲ့အပေါ်မြန်မာအစိုးရဘက်ကတရားဝင်ညှိနှိုင်းဖို့တန်တမာရေးနီးလန့်အရာသတိပေးခဲ့ရတာဖြစ်ပါတယ်။နောက်လဖေဖော်ဝါရီလ3ရက်နေ့မှာမလေးရှားနိုင်ငံကနေစတင်ခုံမောင်းလှမှာဖြစ်ပြီးရန်ကုန်မြို့မှာအကူအညီတွေကိုလက်ခံဖို့သဘောတူထားပါတယ်။အကူအညီပေးမဲ့စီးရင်စရာတွေကတော့အတိအကျမပို့သေးဘူးလို့လည်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်။အကျဉ်းချင်းတော့ပြောရတာကတော့ခံရိတ်ခါဆေးဝါးပစ္စည်းအဲဓာရီပါမယ်။အဲကောက်ဆွဲကြောက်တွေပါမယ်။နောက်ပြီးတော့ hygiene kits တွေပါမယ်တဲ့။ဆန်သူတို့ပြောရတာ340တန်တော့ရှိမယ်တဲ့ခေါင်းဆဲကြောက်တုတ်တွေကတော့အတိကျတော့မပြောသွားသေးဘူး hygiene kit တွေပါမယ်ပေါ့နော်အဲ့လိုပြောရစိတ်ရင်းကိုသူအမြန်ပို့ပါမယ်တဲ့သူတို့က February 3ရက်နေ့ကိုသူတို့ရှိကထွက်လာမယ်တဲ့ကျွန်တော်ရှိဘယ်တော့ရောက်မယ်တော့မသိဘူးပေါ့နော်9ရက်လောက်တော့ကြာတယ်လို့ပြောတယ
် Khila Phuthira 1 Malaysia KP1M Malaysia လူမှုကူညီရေးအဖွဲ့အစည်းက2012ခုနှစ်တုန်းကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေအတွင်းမှာလဲမြန်မာအစိုးရနဲ့ညှိနှိုင်းပြီးအကူအညီပေးခဲ့တာဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်ရာမောင်တော်ဒေသတွေအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းဒေသတွေနှင်မြေရှင်လင်းရေးဆောင်ရွက်ချက်တွေကြောင့်ဒေသခံလူမှုအတိုင်းအဝိုင်းအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲမှုတွေထွက်ပေါ်လာပြီးနောက်ပိုင်းဒေသတွေမွတ်စလင်နိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ဘက်ကလူသားချင်းစာနာထောက်ထားမှုအပြင်ဒီရေးတွေကိုကင်တွေဖို့ဖိအားပေးနေတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာမနေ့ပြန်ဇန်နဝါရီလ19ရက်နေ့မှာတော့အစ္စလာမ်ရဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အထူးအစည်းအဝေးကျင်းပဖို့လည်းရှိနေပါတယ်။အင်ဒိုနီးရှားနိုင်ငံကတော့ OIC အထူးအစည်းအဝေးမှာအဓိကထားဆွေးနွေးမယ့်အကြောင်းအရာကိုနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအာမန်နတာနာဆရီကအခုလိုပြောဆိုပါတယ်
။ Pesan utama yang akan dibawa oleh Indonesia pada pertemuan ini
အခုဒီနေ့ညဉ့်ညံ့စွာဖြစ်ရှင်းနိုင်မှုမြန်မာနိုင်ငံရဲ့အာထုတ်ဆောင်ရွက်ချက်တွေကိုအစ္စလာမ်ပူပေါင်းဆောင်ရွက်အဖွဲ့ OIC ကအပြည့်သဘောနဲ့ထောက်ပံ့ပေးရတဲ့အခုအစည်းအဝေးမှာအင်ဒိုနီးရှားနိုင်ငံကအဓိကတောင်းဆိုသွားမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်းလူသားချင်းစာနာထောက်ထားမှုအကူအညီတွေသာမကဘဲပညာရေး၊ကျန်းမာရေးနဲ့တခြားအရေးပါတဲ့အခမ်းကဏ္ဍတွေမှာပါကူညီပေးသွားမယ်လို့လည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကထပ်လောင်းပြောပါတယ်။လူ့အခွင့်အရေးအခြေအနေကိုထည့်သွင်းစဉ်းစားလာရတဲ့အခြေအနေမှာရဲတွေအနေနဲ့အရက်သားတွေကိုဘလို့ပုံစံထိတွေ့ဆက်ဆံတင်တယ်လဲဆိုတာကိုပညာပေးဖို့ကအရေးကြီးဆုံးကိစ္စတစ်ခုအနေနဲ့ရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကထောက်ပြပြောဆိုပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကိုစွမ်းဆောင်ရင်မြင့်တင်ရေးအထောက်အကူတွေပေးမယ့်အစီအစဉ်ကိုလည်းထည့်သွင်းပြောဆိုခဲ့ပါတယ်ရှင်